COVID ကရောဂါကြောင့်မြန်မာမှာစာသင်နှင်းတစ်နှစ်လုံးနီးပါးအကြောင်းတွေပိတ်ထားရတဲ့အချိန်မှာအင်တာနက် online ကနေကျောင်းသင်ခန်းစာတွေကိုသင်ယူနိုင်အောင်စီစဉ်နေပေမဲ့စိန်ခေါ်မှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါကက်ယောဂါကြောင့်မြန်မာနိုင်ငံမှာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်ထဲနောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကူးစက်ယောဂါတွေတကြော့ပြန်တိုးလာတဲ့အတွက်ကျောင်းတွေပိတ်ထားရတာအခုအချိန်ထိပါကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာရေးအဆက်မပြတ်အောင်ပညာရေးဝန်ကြီးဌာနကအင်တာနက် online ကနေသင်ခန်းစာတွေကိုထုတ်လွှင့်ပေးနေပါတယ်ဒါပေမဲ့လည်း online သင်ကြားမှုအစီအစဉ်တွေကိုလက်လန်းမမှီသေးတဲ့သူတွေအများအပြားရှိနေတာကအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ပညာရေးဝန်ကြီးဌာန online သင်ကြားရေးအစီအစဉ်တွေမှာပါဝင်ကူညီနေတဲ့မြန်မာ Digital Education Platform ရဲ့တာဝန်ခံဦးတင်မောင်အေးကပြောပါတယ်
။ဒီ online ခြေပြုသင်ကြားနည်းဆိုတဲ့ဟာကဟိုတနိုင်ကလုံးတိုင်းတိုင်းမဖြစ်နိုင်ဘူး။တချို့နေရာတွေမှာဆိုလို့ရှိရင်နေရာတော်တော်များများမှာခုနမီးအောင်မှမရသေးဘူး။ဟုတ်တယ်မလား။ internet နဲ့ online နဲ့ချိန်နိုင်ဖို့ဆိုရင်တော့တော်တော်ဝေးတာပေါ့နော်။အဲ့တော့ပညာရေးဝန်ကြီးဌာနအနေနဲ့ကတော့ခုန Education 4.0 နဲ့အခု online ပြင်ကြားရေးဆိုတဲ့ဟာကဒီကျောင်းတွေပိတ်ထားတဲ့အချိန်မှာပေါ့နော်ဒီတင်ကြားတင်ယူမှုမဆုံးရှုံးသွားရအောင်လို့ခုနလက်လမ်းမိတဲ့ဟောကျောင်းသူကျောင်းသားတွေမိဘတွေဆရာဆရာမတွေအနေနဲ့ဒေတာတင်ယူနိုင်အောင်ဆိုပြီးတော့ပဲကျွန်တော်တို့ဒီ MJ platform နော်မြန်မာ Digital Education platform ဆိုပြီးတော့ကျွန်တော်တို့ကဟိုစတင်ပြီးတော့လွှင့်တင်ခဲ့တာပေါ့နော်ကျွန်တော်မျှော်လင့်ပါတယ်ဒီ COVID လွန်မှာကျွန်တော်တို့ပညာရေးစနစ်ကဒီတော်တော်ကြီးကိုတော်တော်လဲ့လဲ့နဲ့အဥပြံမော့လာမှာပေါ့နော်ဒီကြားထဲမှာတော့ကျွန်တော်ကျောင်းသူကျောင်းသားတွေအနေနဲ့ကတော့ဒါဘယ်လိုပြောမလဲဒီဟိုစာသင်ဖို့အခွင့်အရေးဆုံးရှုံးသွားတာတော့အတိုင်းအတာတစ်ခုထိတော့ရှိနေပါပြီ
။ကျောင်းတွေပြန်ဖွင့်တဲ့အခါစာသင်ခန်းတွေမှာသင်ကြားမှုတွေမြန်ဆန်တက်လက်ဖို့တင်ယူတွေကိုပြင်ဆင်တာအင်တာနက်မရတဲ့ဒေတာကကျောင်းသားနဲ့ဆရာဆရာမတွေအတွက်တက်ဘလက်ကွန်ပျူတာ2-3 နီးပါးဖြန့်ဝေဖို့အပါအဝင်သင်ကြားရေးမှာအကူအညီပေးနိုင်အောင်ကြိုးပမ်းနေတယ်လို့လည်းဥတည်မမောင်အေးကပြောပါတယ်။ဒါပေမဲ့လည်းတင်ယူညှို့နှံအစ်စ်တွေအွန်လိုင်းသင်ကြားမှုတွေလိုအတွေ့အကြုံအစ်စ်တွေဟာကျောင်းသားတွေအတွက်တောင်မှကသင်ကြားပို့ချမဲ့ဆရာတွေအတွက်ပါစိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့လည်းရန်ကုန်မြို့ကနည်းပညာလုပ်ငန်းတစ်ခုဖြစ်တဲ့ CC Educare ရဲ့အမှုဆောင်ဒါရိုက်တာချစ်အိမ်သူကပြောပါတယ်။
တင်ယူညွန့်နဲ့ပြောင်းလို့ challenge ရတခုအဲဤပညာနဲ့သင်ရတာတခုဆိုတော့ challenge ကြီးတော့အရင်ညားရယ်ပေါ့နော်ဆိုတော့မအဲ့ဒါကိုလည်းမြင်နေပြီးဆရာမဒီကူရန်ကဆရာမတွေကအများကြီးတော့သူစူးစမ်းပြီးတော့လုပ်နေတယ်ပေါ့နော်ဆိုတော့မတို့ဟိုဘလောက်ကြာမလဲဘလောက်ထိဟိုဖြစ်မလဲဆိုတော့မတို့စောင့်ကြည့်ရမယ်ပေါ့နော်အဲဘလောက်ထိ effective ဖြစ်မလဲဒါမဲ့ဆရာမဘက်ကကြည့်ရင်အခက်ခဲကကျွန်တော်သူ့အတွက်ဤပညာအရင်ဟိုသူခက်ခဲနေရပေါ့နော်သူအတွက်ဘာဖြစ်မတို့ဤပညာမတို့တင်ကိုတင်ယူရမယ့် skills မဟုတ်ခဲ့ဘူးပေါ့နော်တကယ်မတို့ basic literacy skills ကိုမရှိသေးနဲ့သွားနေရတာကြီးရှိတယ်ပေါ့နော်အဲ့အတွက်ကိုမထင်ပါလေဒီပညာရေးဦးဌာနဘက်ကလည်းဒါကြီးကိုထပ်ပြီးတော့ထောက်ဟို support ပေးမယ်လို့မှမြင်တယ်ပေါ့နော်အဲ့တော့မတို့အဓိကလိုနေတာကတော့ digital literacy skills ပေါ့နော်ဆိုတော့အဲ့ဒါလို
ပညာရေးဝန်ကြီးဌာနရဲ့စီရင်နေအရာမြန်မာနိုင်ငံမှာအထူးကံပညာကျောင်းပေါင်း 4,500 ကျော်ရှိပြီးတော့ကျောင်းသား 10,000 နီးပါးနဲ့ကျောင်းဆရာ 9,200 ကျော်ရှိပါတယ်။ကက်ယောဂကာလကျောင်းတွေအလုံးလိုလိုပိတ်ထားရတဲ့အချိန်မှာအွန်လိုင်းကနေပညာသင်ကြားရေးအဆက်မပြတ်အောင်သင်ကြားခွင့်ရတဲ့ကျောင်းသားတွေလည်းရှိပါတယ်။ပုဂ္ဂလိကပညာရေးကဏ္ဍကပို့ချတဲ့သင်ခန်းစာတွေကိုသင်ကြားသင်ယူကြသူအများစုအပါအဝင်အွန်လိုင်းကနေသင်ယူခွင့်ရသူတွေရှိပေမဲ့လည်းသင်ကြားမှုပုံစံအစ်တင်မှာစိန်ခေါ်မှုတွေလည်းရှိနေသေးဖြစ်တယ်လို့မန္တလေးမြို့က KMC ကိုပိုင်အထက်တန်းကျောင်းပိုင်ရှင်ဦးခင်မောင်ချိုကပြောပါရယ
်ခုကျတော့အဝေးကနေပြီးမှဘယ်ရုံးနဲ့အတန်နဲ့ပဲမြင်နေဆိုတော့ကလေးကတရားကိုစိတ်ပါလက်ပါနဲ့နော်လိုက်ပြီးတော့လှုပ်ဖြစ်ဖို့လှုပ်နေဖို့ဆိုတာကအဲကျွန်တော်တို့ကြီးတန်းနိုင်တဲ့ကိစ္စမဟုတ်ဘူးလေအဲအောင်လေကျွန်တော်တို့မိဘတွေကအကူညီတောင်းပြီးတော့ဟုတ်လားမိဘတွေကိုလည်းဒီကနေမိဘဝိုင်းဝန်းချက်မှခိုင်းတယ်ဒါပြင်လည်းဒီဆရာတယောက်ကကျွန်တော်စာသင်နေလို့ရှင့်လေကလေးဘာလုပ်နေလဲဟဲ့လားကလေးကဟိုမှာသူ့ဝန်ဆောင်ကိုဗီဒီယိုသူ့ကလားကျန်တာသူပိတ်ထားသလားကလေးကစော့နေသလားဖုန်းနေနေသလားစသဖြင့်ပေါ့နော်ဟဲ့လားအဲ့အရာတွေလည်းဘေးကနေစောင့်ကြည့်ပေးတဲ့ဆရာဆရာမတွေပေါ့နော်ကျွန်တော်တို့အဲ့အရာတွေထားပြီးတော့လောရတာပေါ့နော်ဟောအတန်းလေးလို့တော့ကလေးတွေပို့ပြီးတော့ဟဲ့လားရောရှင်တိတ်ကြွစွာနဲ့နော်စိတ်ပဲလည်းပါပြောပြောရှုပ်ရှင်းနဲ့တကယ်ချင်းလည်းရှိဆရာတွေနဲ့ဟဲ့လားနော်အဲ့လိုမျိုးပုံစံမျိုးလေအားပါတော့တင်လို့မရဘူးပေါ့ရ။ရနိုင်တဲ့နေထားမှာပဲ။ကလေးရလည်းလူချင်းစိတ်ရှိမယ်။မိဘဘက်ကလည်းပူပေါင်းပါဝင်ပြီးတော့ဟိုကြက်မဲ့ပေးမှုရှိတယ်ဆိုတော့အဲဟိုအတော်အောင်မြင်နိုင်တာပေါ့နော်
။ကုလသမဂ္ဂကလေးငယ်များရန်ကုန်ကြီးအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့နှစ်တည်းမှာထုတ်ပြန်တဲ့အစီရင်ခံစာမှာတော့ကက်ယောဂါကြောင့်ကမ္ဘာတဝန်းမှာကျောင်းပတ်တက်နိုင်တဲ့ကျောင်းသားအရေးအတွက်ကတန်ပေါင်း 1,500 ကျော်လောက်ရှိနေပြီးတော့အဲ့ဒီအထဲမှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့ဖော်ပြထားပါရဲ့ရှင်။ကျွန်မအင်တာနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။